မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ28ရက်ဗုဒ္ဓဟူးနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဥရောပသမဂ EU ကဗြိတိန်ခွဲထွက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာ31ရက်မတန်ခင်လွတ်တော်လုပ်ငန်းတွေကိုရှော့ချမဲ့အစီအစဉ်တရက်ကိုဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကဒီနေ့ပဲကြေညာပါတယ်။ဗရာဇီးမားကြီးကျယ်လောင်ကျွမ်းနေတဲ့တော်မီကြောင့် Amazon တစ်တော်ဆက်လက်ရည်တည်နိုင်ရေးကိုချိန်ချောက်လာနေတဲ့အကြောင်းနိုင်ငံတကာတစ်တော်ထိန်းသိမ်းရေးအဖွဲ့အကြီးအကဲကသတိပေးပါတယ်။ဆက်လက်ထိတဲ့အောင်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြေညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမယ်သတင်းလှော်ရီမှာတော့ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုကုတ်ခိုင်မှုဆယ်လမ်းဟာဒီကနေ့ကားသွားလာပြီးပြန်လည်စတင်နေပါတယ
်ဒီနေ့တော့အလုံးစင်ပြည်တဲ့လမ်းကြောင်းမှာတော့ပိတ်ဆို့မှုလုံးဝမရှိဘူးပေါ့နေဟောခေရောအလုံးစင်ပြည်နေကြပါတယ်ကားလေးလည်းဆက်ပါတယ
်မူဆယ်မြို့ဂယူနာပရာဟိတာအသင်းဥက္ကဋ္ဌဦးတောင်ထွန်းပြောသွားတာပါအပြည့်အစုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတင်းလွန်နဲ့အတူရခိုင်ပြည်နယ်အတွင်းမှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကထိုးစစ်ဆင်တာကြောင့်တိုက်ပွဲတွေပြင်းထန်လာတဲ့အကြောင်းနဲ့ဥရောပနဲ့ရုရှားအကြားဆက်ဆံရေးအပေါ်မှာပြင်သစ်သမ္မတအမန်နျွယ်မက်ခရူးနဲ့အမြင်သဘောထားကဘယ်လိုရှိပါသလဲ။စရစိတ်ဝင်စားစရာတင်းလွန်တွေကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။ဥရောပသမဂ EU ကနေဗြိတိန်ခွဲထွက်ဖို့တတ်မှတ်ထားတဲ့အော်တိုဘာလ31ရက်နေ့မတိုင်ခင်လွှတ်တော်ရဲ့လုပ်ငန်းတွေကိုရှော့ချမဲ့အစီအစဉ်တရက်ကိုဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဒီနေ့ပဲကြေညာလိုက်ပါတယ်။လက်ရှိလွှတ်တော်လုပ်ငန်းစဉ်တွေကိုရပ်ဆိုင်ထားပြီးအစိုးရရဲ့ဥပဒေပြည့်ရေးအစီအစဉ်တွေကိုချပြမဲ့အော်တိုဘာလ14ရက်လွှတ်တော်ပြန်စတဲ့အချိန်မှာအဲလစ်ဘက်ပြည်မှာရေးကိုယ်တိုင်မင်းငွန်းပြောဖို့လဲဖိတ်ကြားထားတဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အော်လွှတ်တော်ဥက္ကဋ္ဌဂျင်ပါကိုကတော့ဝန်ကြီးချုပ်ရဲ့လို့ရာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ပြရရောက်တဲ့အကြောင်းပြောဆိုလိုက်သလို EU ကနေခွဋ်တရေးအစီအစဉ်တွေကိုဆွေးနွေးဖို့နဲ့တိုင်းပြည်ကိုပုံဖော်ရမယ်လွှတ်တော်ရဲ့တာဝန်တွေကိုဟန်ထားတဲ့လို့ရဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်ဝန်ကြီးချုပ်ဂျွန်ဆန်ကတော့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေခွဋ်ထွက်သွားမှာဖြစ်တဲ့အကြောင်းကတိပြုထားတာပါသူ့အရင်ဝန်ကြီးချုပ်တာဝန်ယူခဲ့သူ Theresa May လက်ထက်မှာတော့ EU နဲ့ခွဋ်ထွက်ရေးသဘောတူညီချက်တွေကိုညှိနှိုင်းနိုင်ခဲ့ပေမဲ့လွှတ်တော်ကလက်ခံနိုင်အောင်တော့မလုပ်နိုင်ခဲ့ပါဘူးဝန်ကြီးချုပ်ဂျွန်ဆန်ကတော့အော်တိုဘာလာနဲ့လွှတ်တော်မှာမင်းငွန်းပြောပြီးရပ်ပိုင်းအတွင်း EU တာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ထားပြီးသဘောတူညီချက်အစ်ကိုလွှတ်တော်ကဆွေးနွေးတည်ပြဖို့အချိန်အလုံးလောက်ရနိုင်မှာဖြစ်တဲ့အကြောင်းလဲဒီနေ့ပဲပြောဆိုခဲ့တာဖြစ်ပါတယ်
အီရန်နိုင်ငံအနေနဲ့တင်းမာမှုတွေကြီးရွာလာဖို့ရည်ရွယ်မထားကြောင်းနိုင်ငံခြားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောဆိုလိုက်ပါတယ်တိုင်းပြည်တိုင်းဟာနိုင်ငံတကာဥပဒေတွေနဲ့အညီကိုယ်ပိုင်အခွင့်အရေးတွေကိုကျင့်သုံးပိုင်ခွင့်ရှိတယ်လို့အီရန်နိုင်ငံအနေနဲ့ယုံကြည်ထားကြောင်းလဲဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပဲပြောဆိုလိုက်တာပါဂျပန်ဝန်ကြီးချုပ်ကတော့အမေရိကန်နဲ့အီရန်ကြားကြားဝင်ဆက်ဆက်ဖို့ရည်ရွယ်ပြီးဒီနှစ်ဆန်းမှာပဲအီရန်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ်ကတော့မနစ်ကပဲနှုတ်ထွက်ထားတဲ့2015ခုနှစ်အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာစာချုပ်ကိုအစားထိုးနိုင်မဲ့သဘောတူညီချက်အသစ်ရဖို့အီရန်သမ္မတဟာဆန်ရိုဟာနီနဲ့ဆွေးနွေးနိုင်မဲ့အလားအလာကောင်းနေရှိနေကြောင်းဒီသတင်းမှထဲမှာပဲပြောဆိုခဲ့တာပါ။အီရန်သမ္မတကတော့တွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်အမေရိကန်ကမတရားသဖြင့်ချမှတ်ထားတယ်လို့ဆိုရဲပိတ်ဆို့တံခါးအရေးယူမှုတွေကိုအရင်ဆုံးဖယ်ရှားဖို့လိုကြောင်းတုံ့ပြန်ခဲ့ပါတယ်။သမ္မတထရမ်ကလည်းဆွေးနွေးနိုင်မဲ့အခြေအနေတွေပေါ်ပေါက်လာဖို့အီရန်အနေနဲ့ပြည်ပမှာစီးရဲလှုံ့ဆော်မှုတွေတိုက်ခိုက်မှုတွေနဲ့တင်းမာမှုတွေကြီးထွားလာအောင်မလုပ်ဖို့လိုကြောင်းပြောဆိုထားတာပါ။သဘောတူညီချက်အသစ်မှာအီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေနဲ့ပဲ့ထိန်တပ်မစ်ဆိုင်တုံးစမ်းသပ်မှုတွေကိုတားမြစ်ဖို့ထည့်သွင်းမှာဖြစ်ကြောင်း2015သဘောတူညီချက်မှာသတ်မှတ်ထားတဲ့တက်တန်း10နှစ်ထက်ပိုကြာတဲ့အချိန်ကာလသတ်မှတ်ချက်ပေါ်ဝင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ
်။မကြာခင်ရက်တွေတွင်ဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေပုံမူကျန်းတန်းလာနေတဲ့အတွက်သက်ဆိုင်သူတွေအားလုံးတည်တည်ငြိမ်ငြိမ်နဲ့ထင်းထင်းသင်းသင်းဆောင်ရွက်ဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်ဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့စနေနေ့မှာတော့ကတော့ရဲတပ်ဖွဲ့ကမြေရည်ယူပုံးနဲ့တုံးပြီးဆန္ဒပြသူတွေကိုနှင်းနှင်းခဲ့တယ်လို့ဆန္ဒပြသူတွေဘက်ကလည်းမီရှိုထားတဲ့ဓာတ်စီပလင်းတွေအုတ်ခဲတွေနဲ့ပစ်ပောက်ခဲ့ကြတာပါကျဉ်ကျဉ်တန်းတန်းအခြေအနေတွေကိုထန့်ချိနေလို့မဖြစ်နိုင်တဲ့အကြောင်းနဲ့ရဲတွေရောဆန္ဒပြသူတွေပါအကြမ်းဖက်လွှတ်ရက်တွေကိုရပ်ဖို့လိုတဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနအကြီးတန်းအရာရှိသူက VOA ကိုပြောပါတယ်ဟောင်ကောင်မှာသတင်းပတ်တွေနဲ့ချီပေါ်ပေါက်ခဲ့တဲ့ဒီမိုကရေစီရဲ့လွှတ်ရသူတွေရဲ့ဆန္ဒပြပွဲတွေရက်ဆိုင်မဲ့အရေးယောင်တွေမတွေ့ရသေးပေမဲ့အားတက်စရာလက္ခဏာတွေတွေ့ရတဲ့အကြောင်းနိုင်ငံကြီးဌာနတာဝန်ရှိသူကပြောဆိုခဲ့တာပါဟောင်ကောင်အချုပ်ရေးမှူးကယ်ရီလမ်အနေနဲ့ဆန္ဒပြသူတွေတောင်းဆိုနေတဲ့အ ချက်၅ချက်နဲ့ပတ်သက်လို့ဆွေးနွေးတာတွေရှိခဲ့တယ်လို့ဒီထဲကအနည်းဆုံးအချက်၂ချက်ကိုဖြည့်ရှင်းပေးဖို့ကြိုးပမ်းနေပြီးနှစ်ဖက်စလုံးကပျော်ပြောင်းတဲ့သဘောထားတွေတွေ့လာနေရတဲ့အတွက်ငြင်းငြင်းချင်းချင်းနဲ့ဖြည့်ရှင်းနိုင်မယ်လို့အမေရိကန်ဘက်ကမျှော်လင့်နေကြောင်းလည်းပြောပါရတယ်။ဒီမိုကရေစီနဲ့အသားကျနေပြီဖြစ်တဲ့ဟောင်ကောင်ဒေသခံတွေရဲ့အကျိုးစီးပွားနဲ့စိုးရိမ်မှုတွေကိုလည်းတရုတ်စိုးရွားကအလေးထားဖြည့်ရှင်းသွားဖို့မျှော်လင့်ကြောင်းလည်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနတာဝန်ရှိသူကတိုက်တွန်းပြောဆိုခဲ့တာပါ1998ခုနှစ်မှာဗြိတိန်ကတရုတ်နိုင်ငံထံပြန်လည်လွှဲပြောင်းပေးချိန်တုန်းကသဘောတူညီချက်အရဟောင်ကောင်ကျွန်းရဲ့လွတ်လပ်စွာအုပ်ချုပ်권ကိုလေးစားဖို့ဒီသတင်းပတ်ထဲပြည်ထောင်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာ့ရင်းရေးခုနှစ်နိုင်ငံ G7 ထိပ်သီးအစည်းအဝေးကပူးတွဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တဲ့အပေါ်မှာတော့တရုတ်နိုင်ငံကအပြင်းထန်ကန့်ကွက်ထားတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကပြည်내ရှင်နေချုပ်တွေပြည်내အစိုးရအဖွဲ့ကိုကိုစားပြုတဲ့ရှင်နေတွေပါတီဆေးဝါးထုတ်လို့ရေကုမ္ပဏီနဲ့ဆွေးနွေးညှိနှိုင်းနေကြတယ်လို့တာဝန်ရှိသူတွေကမနေ့အင်္ဂါနေ့မှာပြောပါရယ်အမေရိကန်နိုင်ငံတော်ဆေးဆွဲတဲ့ပြဿနာတွေအကြီးအကျယ်ဖြစ်ပေါ်လာစေတာဟာဆရာဝန်လက်မှတ်နဲ့ဝယ်ရတဲ့ဘိန်းလိုဆွဲလန်းစေတဲ့အောက်ဆီကိုဒင်အကိုက်ခဲပျောက်စေကြောင်းအဓိကဖြစ်ရတယ်ဆိုတဲ့အတွက်အဲ့ဒီဆေးထုတ်လုပ်တဲ့ပါတီကုမ္ပဏီဘက်ကဒေါ်လာဘီလီယံနဲ့ချီလျော့ကျေးပေးဆောင်ရမယ့်အနေအထားမှာရှိနေတာပါလူတွေဆေးဆွဲနိုင်ခြေရှိတာကိုနားလည်သဘောပေါက်ပေမဲ့လည်းဆေးပြင်းတွေကိုထုတ်လုပ်တဲ့အဓိကတရက်ခံအဖြစ်ပါတီကုမ္ပဏီကိုတရက်လိုရှင်းနေတွေနဲ့မွေးရဆေးဆွဲမှုဆိုင်ရာကျွမ်းကျင်သူတွေကတက်မှတ်ထားတာပါပုဂ္ဂလိကပိုင်ပါတီကုမ္ပဏီကဒီကိစ္စကိုပြေးလည်စေရတဲ့အတွက်ဒေါ်လာ30ဘီလီယံကနေ12ဘီလီယံအထိကန်လန်ထားတယ်လို့ NBC သတင်းဌာနကဖော်ပြပါရယ်ကွန်နက်တီကတ်ပြည်နယ်စတန်ဖို့ဒ်အခြေဆိုင်ပါတီကုမ္ပဏီကတော့သူတို့ဘက်ကခုခံကာကွယ်ဖို့ပြင်ဆင်ထားပေမဲ့အယူခံဝင်ရတာတွေတရားတစ်ပောင်ရင်ဆိုင်ရတဲ့ကိစ္စရတွေဟာအချိန်ကြာလွန်းတယ်လို့ကုမ္ပဏီရဲ့ထုတ်ပြန်ချက်မှာပြောထားပါရယ်ပါတီကုမ္ပဏီကိုတရားစွဲဆိုထားတဲ့အမှုပေါင်း2000ကျော်ရှိနေတာဖြစ်ပြီးကလက်ဗလန်မှာလာမယ့်နှစ်လအတွင်းပထမဆုံးတရားရင်ဆိုင်ရုံးတင်ကြနာတော့မှာဖြစ်တဲ့အတွက်အဲ့ဒီအချိန်မတိုင်ခင်အခုလိုညှိနှိုင်းနေကြတာလည်းဖြစ်ပါတယ
် VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံပြမာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘရာဇီးနိုင်ငံမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တောမီချောက်အမေဇုန်တစ်တော်ဆက်လက်ရည်တည်နိုင်ရေးကိုချင်းချောက်လာနေပြီဖြစ်တဲ့အကြောင်းနိုင်ငံတကာတစ်တော်တင်းသေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။အမေဇုန်တစ်တော်မှာမီးလောင်ကျွမ်းမှုဟာအထူးရေးပေါ်အခြေအနေဆင့်ကိုရရှိနေပြီဖြစ်ကြောင်းအပြည်ပြည်ဆိုင်ရာပူပိုင်းဒေသတစ်တော်တင်းသေးအဖွဲ့ ITTU အမှုဆောင်ဒါရိုက်တာဂျာဟန်နိုင်တာလည်းကဒီနေ့ပဲသတိပေးလိုက်တာပါ။စစ်လေရင်တွေတပ်ဖွဲ့ဝင်တွေအကူအညီနဲ့မင်းငင်းတပ်ဖို့ကြိုးပမ်းနေပေမဲ့မီးလောင်မှုပေါင်း 12,000 ကျော်ထိရှိနေတာကြောင့်အမေဇုန်တစ်တော်တည်ရှိမှုအတွက်စိုးရိမ်ရတဲ့အဆင့်ကိုရောက်လာနေတဲ့ကြောင်း AFP သတင်းဌာနကပြောဆိုခဲ့တာဖြစ်ပါတယ်။တော်မီငင်းတပ်ရေးအတွက်ကမ္ဘာ့အင်အားကြီး9နိုင်ငံ G7 အဖွဲ့ကအကူအညီတွေကိုတောင်းဆိုချက်တစ်ခုနဲ့တူလက်ခံသွားမယ်ကြောင်းဘရာဇီးသမ္မတကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဘရာဇီးသမ္မတကတော့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့သူ့ပေါ်မှတ်ချက်ပြီးပြောဆိုမှုဟာစောဟရာရောက်တယ်ဆိုပြီးပြန်လည်ရုပ်သိမ်းပြဖို့တောင်းဆိုထားပြီးတောင်းဆိုချက်ကိုလက်ခံမယ်ဆိုရင်အကူအညီတွေကိုယူမယ်ဆိုပြီးပြောဆိုခဲ့တာပါပြင်သစ်သမ္မတကတော့ဘရာဇီးသမ္မတအနေနဲ့သဘောပတ်ဝန်းကျင်ထင်းသိမ်းရေးမှာရိုးသားမှုနဲ့တနည်းထံခံရမှာရှိရလားဆိုပြီးမေးခွန်းထုတ်ခဲ့တာပါအမေဇုန်တော်မီကိုညှိနှိုင်းရေးဘရာဇီးသမ္မတအနေနဲ့အလေးနက်ထားမကြိုးပမ်းခဲ့ရင်တောင်အမေရိကနိုင်ငံအနေနဲ့ဥရောပသမဂ္ဂ EU တို့ကြားလွတ်လပ်စွာကုံသွယ်မှုတွေကိုတားမြစ်သွားဖို့အထီးလဲပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြင်သစ်သမ္မတကချိန်ချောက်ပြောဆိုထားပါတယ်
2019ခုနှစ်ကမုံတိုင်းတံကနေပြန်လည်နလန်ထူဖို့ကြိုးစားနေဆဲဖြစ်တဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းစီကိုဒိုရိန်လို့နာမည်ပေးထားတဲ့အပူပိုင်းမုံတိုင်းတစ်ခုဦးတည်ရွှေ့ရှာလာနေပါတယ်။ပေါ်တိုရီကိုကျွန်းအနောက်ဘက်ခြမ်းကိုဒိုရိန်မုံတိုင်းတီကနေဝင်ရောက်ဖြတ်တမဲ့အချိန်မှာတော့ဟာရီကိန်းမုံတိုင်းနေပါအင်အားပြင်းထန်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပေါ်တိုရီကိုအုပ်ချုပ်ရေးမှူးဝန်ဒါဗာကွက်စ်ကအရေးပေါ်အခြေအနေကြေညာထားပြီးတော့ရေကြီးမြေပြိုမှုတွေနဲ့တအားလိုင်းပြတ်တာမျိုးတွေဖြစ်နိုင်ခြေရှိတယ်လို့ပြောဆိုထားပါတယ်။အရေးပေါ်အခြေအနေတွေကြေညာခွင့်ပြုခဲ့တဲ့သမ္မတဒိုနယ်ထရမ့်ကိုအုပ်ချုပ်ရေးမှူးဗန်ကွက်စ်ကကျေးဇူးတင်ကြောင်း Twitter ဆက်မျက်နှာကနေရေးသားခဲ့ပါတယ်။အခုလိုအရေးပေါ်အခြေအနေကြောင့်ဒိုရင်မုံတိုင်းဆဲရာနဲ့ဖြီတောင်စုအစိုးရရဲ့အကူအညီတွေအများဆုံးရောက်လာမှာဖြစ်ပါတယ်။2019ခုနှစ်ကပေါ်တိုရီကိုကျွန်းမှာအင်အားပြင်းဟာရီကိန်းမုံတိုင်းမာရီယာတက်ခတ်သွားခဲ့တဲ့အတွက်လူ3000ဝန်းကျင်သေဆုံးခဲ့ရတယ်လို့မုံတိုင်းကြောင်လမ်းတွေလည်းအခုချိန်ထိပျက်စီးနေဆဲဖြစ်ပြီးထောင်နဲ့ကြီးတဲ့အိမ်တွေလည်းခေါင်းမိုးမရှိကြသေးပါဘူး။တနားရီ85ကီလိုမီတာလေးတိုက်နှုန်းနဲ့တက်ခတ်နေတဲ့ဒိုရင်မုံတိုင်းဟာဒီကနေ့မှာတော့အနည်းငယ်အကောင်လာနိုင်တယ်လို့အမေရိကန်ဟာရီကိန်းမုံတိုင်းစောင့်ကြည့်ရေးဌာနကခန့်မှန်းထားပါတယ်။
ဂျပန်နိုင်ငံနောက်တောင်ပိုင်းဒေသမှာမိုးသီးထန်မှုကြောင့်သေဆုံးသူအဖြစ်ဒီနေ့မှာတည်ပြုနေသူ2ဦးထက်မနည်းရှိခဲ့ပြီးရေကြီးမြေပြိုမှုသတိပေးချက်တွေနဲ့အတူလူပေါင်း 8,000 လောက်ကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးထားပါတယ်ဂျပန်နိုင်ငံမိုးလေဝသဌာနကကျွတ်ကျွတ်မြောက်ပိုင်းဒေသမှာအနည်းငယ်သတိပေးချက်အမြင့်ဆုံးအဆင့်ထိထုတ်ပြန်ထားသလိုလူပေါင်းတသန်းကျော်ကိုလည်းဘေးလွတ်ရာပြောင်းရဖို့တိုက်တွန်းထားပါတယ်နောက်ပိုင်းစာကာရက်ကရေနောက်မှာမျောပါသွားတဲ့ကားထဲမှာသေဆုံးနေသူ2ဦးပါဝင်သေဆုံးသူအနည်းဆုံး2ဦးရှိတယ်လို့လည်းအာဏာပိုင်တွေကအတည်ပြုပြောဆိုထားကြပါတယ်နောက်တစ်ယောက်ကတော့ဖူကူအိုကာရက်မှာရေတက်လာချိန်ကားထဲကနေထွက်ဖို့ကြိုးစားရင်းနဲ့သေဆုံးခဲ့ရတာပါနောက်တစ်ဦးကလည်းတေလူနီးပါးအခြေအနေမှာရှိနေတဲ့အကြောင်းဂျပန်ဆွေးရပြောခွင့်ရယိုရှိဟီရိဆူဂါကပြောဆိုထားပါတယ်နေရာတော်တော်များများမြေကြီးချင်းမှုတွေမြေပြုံမှုတွေအိမ်တွေနစ်မြုပ်မှုတွေအပါအဝင်ထိခိုက်မှုတွေတွေကိုလက်ခံရရှိနေပြီးမကြာခင်အနိုင်ပိုင်းတွေအတွင်းစုစုဝေါ်ဝါထိခိုက်မှုတွေကျွမ်းနိုင်တဲ့အကြောင်းလဲသတိပေးပြောဆိုထားပါတယ်။ဆာကာနဲ့နာဂါဆာကီခရိုင်တွေမှာအိမ်တွေရေမြုပ်တဲ့တွေတွေကိုအများအပြားလက်ခံရရှိထားတဲ့အကြောင်းလဲမိသက်နဲ့ကပ်ဘေးတန်စီမံခန့်ခွဲရေးအေဂျင်စီကပြောဆိုထားပါတယ်။အထူးရေးပေါ်သတိပေးချက်ထုတ်ပြန်ထားတဲ့ဒေသတွေမှာမကြုံမှုလောက်တဲ့အခြေအနေထိမိုးပြင်းထန်ရွာသွန်းမှုတွေနဲ့ကြုံတွေ့နေရတဲ့အကြောင်းလဲဂျပန်နိုင်ငံမိုးလေဝသဌာနပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တွေကိုပြောဆိုထားပါတယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဇမ်ဘွာငါတောင်နော်တီပြည်နယ်ထဲမှာခီးတဲ့တင်ကရုတ်တင်မော်ဒစဉ်မနေ့ညပိုင်းကမေးလောင်ခဲ့တာကြောင့်ခီးတဲ့၃ဦးထက်မနည်းသေဆုံးပြီးတော့ခီးတဲ့အခြား136ဦးနဲ့တင်မော်ဝန်ထမ်း36ကိုကယ်တင်ခဲ့ရတယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကဒီကနေ့ပြောပါရယ်သေဆုံးသူတွေထဲမှာအသက်တစ်နှစ်အရွယ်ကလေးတဦးနဲ့အသက်60အရွယ်အမျိုးသားတဦးပါဝင်ပါတယ်ကရုတ်တင်မော်ပေါ်လိုက်ပါလာတဲ့ခီးတွေထဲမှာကလေးငယ်28ဦးထက်မနည်းပါဝင်တာပါတာပီတန်မြို့ကနေထွက်ခွာလာတဲ့ကရုတ်တင်မော် MV Lit Ferry 16ဟာကမ်းကနေနှမိုင်းအကွာလောက်ရောက်မှာပဲတင်မော်စက္ကန့်ကနေမီစာတင်လောင်ကျွမ်းခဲ့တာလို့ကမ်းခြေဆောင်တပ်တာဝန်ရှိသူတွေကပြောပါရယ်ပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်ရေးတပ်ဖွဲ့ကဒီကနေ့ဆက်ပြီးရှာဖွေနေပါတယ်ကျွန်းစုအတော်များများရှိတဲ့ဖိလစ်ပိုင်နိုင်ငံမှာလုံခြုံရေးဆိုင်ရာစီမင်းသတ်မှတ်ချက်တွေကိုလိုက်နာမှုနဲ့တင်မောပြုတ်ပြင်ထိနေမှုတွေမှာအားနေတာကြောင့်ရောခီးတဲ့အစမတန်တင်တဲ့အတွက်ကြောင့်မှာအလားတူမတော်တဆမှုမျိုးမကြာခဏပေါ်ပေါက်လေရှိတာဖြစ်ပါတယ် Direct from Washington The Voice
of America VOA ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOE ရဲ့ internet website လိပ်စာ burmese.voenews.com ကနေလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုကုတ်ခိုင်မူဆယ်လမ်းဟာဒီကနေ့ကားအသွားအလာတွေပြန်လည်စတင်နေပြီးတော့တခြားနေဆက်ကုံသွေးကြီးလမ်းဖြစ်တဲ့လာရှိုကွန်းလုံချင်းရွှေခေါ်လမ်းတွေမှာတော့တရားဒစင်းဖြစ်စည်းခံရပြီးတော့ကားသွားလာရရက်တန်နေပါတယ်။တစ်ချိန်တည်းမှာပဲလာရှိုမြို့အနီးခလာရ291ကိုလည်းလက်နက်ကင်အဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ဒီလ15ရက်နေ့ကစပြီး12ရက်ကြာကြာပိတ်နေခဲ့ရတဲ့လာရှိုးတိန်ဒီကွက်ခိုင်မူဆယ်လမ်းပိုင်းဟာ26ရက်နေ့ကကားတွေပြန်လည်သွားလာနိုင်ပြီဖြစ်ကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့ပေမဲ့28ရက်နေ့နေ့ကင်းမှာကွက်ခိုင်နဲ့နတ်ဘက်ကအကြားမှာလက်နက်ကိုင်အဖွဲ့တွေကလမ်းပိတ်ဆို့ခဲ့တာကြောင့်ကားသွားလာတွေယာယီရပ်ဆိုင်ခဲ့ပါတယ်ဒီကနေ့မှာတော့မူဆယ်နဲ့လာရှိုးအကြားမှာကားတွေအတော်များများပြန်လည်သွားလာနေပြီလို့မူဆယ်မြို့ဂျူနာပရာဟိတအတင်းဥက္ကဋ္ဌဦးတောင်းထွန်းကပြောပါတယ်
ဟုတ်ဒီနေ့တော့အလုံးစင်ပြီတယ်လမ်းကြောင်းမှာတော့ပိတ်ဆို့မှုတော့မရှိဘူးပေါ့။ဟောက်ခရောအလုံးစင်ပြီနေကြပါတယ်ကားလေးလည်းထွက်ပါတယ်။မနေ့ကတော့ကျွန်တော်အဲဒီကုခဲရှုခင်းတော့မှာပိတ်နေတဲ့ကားကြီးကညနေပိုင်းကျဟိုအတက်နဲ့ဆင်းနေတဲ့ချမ်းကြီးလွတ်ပြီးတော့ခါကျကျွန်တော်အဲခုနိုင်လောက်မှာတော့မူဆယ်အိမ်ကိုဒီလိုလည်းပြန်ရောက်ပါတယ်ဗျာ
။နန်းဖက်ကာကဒေသခံတူကလည်းဒီနေ့အချိန်နေကိုအခုလိုပြောပါတယ
်။ဟုတ်ဒီနေ့မနေ့ကတော့လာရှုလောက်ကနေပြီးတော့ခုမူဆယ်ကိုတောက်ရောက်သွားနေကြတယ်။ကားရတော့လူကြီးလည်းပြီးတော့တွားနေရကြတော့ပွင့်တဲ့ချိန်ဆိုပြီးတော့ခီးတဲ့ကားကြီးကတော့ရင်းဝအချိန်နဲ့ထွက်တဲ့ကားကြီးကကိုယ်အချိန်နဲ့မဟုတ်တော့ဘူးသူကဟိုလမ်းကြောင်းကောင်းကောင်းလိုထွက်နေကြတယ်။နေ့ရတော့သူတို့ခဏတော့ပိတ်သွားတယ်လေ။အေးပိတ်ပြီးမှလွတ်ပွင့်။ပုံတော်နဲ့မန်လွေကြပေါ့။အေးအဲ့နာမှာပြစ်ခတ်မှုလည်းနည်းနည်းဖြစ်တယ်ဆိုရင်နောက်ကားလည်းတစည်းအတွဲကားတစည်းယောက်ကကန့်လန့်ခံတယ်
ဒီကနေ့လာရှုံမူဆယ်လမ်းပိုင်းမှာကားတွေသွားလာနိုင်ပေမဲ့အခြားနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့လာရှိုးကွန်လုံချင်းရွှေဟော်လမ်းတိန်နီနဲ့ကွန်လုံကြားကနာတီတရားကိုမင်းညားကဖျက်ဆီးခံခဲ့ရတယ်လို့ဒီကနေ့မနေ့မှလည်းလာရှိုးမြို့နီးမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီအခြေအနေကိုလာရှိုးမြို့ကန်တဦးကအခုလိုပြောပါတယ်။ဒီ
နေ့မနေ့လာရှိုးမြို့နဲ့ကွန်လုံနီးရဲ့နံပါတ်3ရွာဆရာ တက်ကိုဝိုင်းနေတယ်။ဆက်ရဲဆိုတက်ကလူတွေကတက်ပွဲဘက်ကိုများဖြည့်ထားတော့နည်းနည်းဆော်ရုပ်က၃နာရီကျော်လောက်တက်ကိုပြည့်။အခုကမြို့က၆ကရပြီးဆိုင်ကနေကုန်းပိတ်ထားဒါမှမဟုတ်မင်းညစနေရတဲ့ပိနီစလုံးလားဘောနာတီရွာထွက်လာဒါကအရင်တစ်ခါကချက်ပြီးပြီ။အဲနည်းနည်းလေးပြက်တာ။အခုတစ်ခါကလုံးဝဖက်စီးပြန်
တရားပျက်စီးသွားတာကြောင့်ကားအသွာလာတွေရပ်ဆိုင်နေကြောင်းလည်းပြောပါတယ်။နံပေါင်ရွာအခြေဆိုင်တရင်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့လာရှိုးမျိုးကရဲရရှိတူကအခုလိုပြောပါတယ
်။နံပေါင်တဲ့အထိုင်ခလာနီကိုဒီဟုတ်တယ်ဗျ။အခုကတော့ပြီးသွားပြီလို့ပြောတယ်။သူတို့ကအဝေးရပါလက်နဲ့ကြည့်နေတယ်ပဲဖြစ်တာပါ။အဲမနက်ဟိုလာက6နာရီကျော်လောက်သားပဲ။အဲညင်သွားတာကတော့ဟိုက9နာရီကျော်လောက်ပဲ။
ဒီလ15ရက်နေ့နောက်ပိုင်းတိန်နီကွန်းလုံကြားမှာတရား3စင်းဖြက်စီးခံခဲ့ရပြီး25ရက်နေ့မှာတမ်မရော်ကတရားတွေပြန်လည်ပြုပြင်ခဲ့တာကြောင့်ကားတွေသွာလာနိုင်ခဲ့ပါတယ်။ဒီကနေ့တိုက်ပွဲအခြေအနေကိုတော့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘူမူတိုက်ကျော်ကအခုလိုပြောပါတယ်
။တိုက်ပွဲကတော့3-5နေရာလောက်ရှိတယ်ကျွန်တော်အခုဒီလိုက်နေတော့ဒီလိုဖြစ်တော့9နေရာဖြစ်တယ်ဒီလာရှိဘူးအမေနဲ့တမနီယာအတုံးမဲပါလိုက်နာရာတနီယာဖြစ်တဲ့ကိုခိုင်လုံစင်ရနာမတနီယာဖြစ်တဲ့ကိုခိုင်နာကတနီယာဖြစ်တဲ့ကိုခိုင်မြို့နယ်ထဲကမန်လွယ်နာမတနီယာဖြစ်တဲ့လုံစင်နဲ့မန်လွယ်ကတဲ့နီယာခလာနာမဝဖြစ်တဲ့ကျွန်တော်နီယာကတော့ဒီအခလာအပြင်မဲ့ဘူးလား
တမ်ဘရောဒရီမန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့မင်းညကနာတီတတာဖြစ်စည်းခံရတာနဲ့ဒီကနေ့မနေ့လာရှိုးအနီတက်ရင်ကိုအဝေးကပြစ်ခတ်တာရှိကြောင်းပြောပေမဲ့တခြားတိုက်ပွဲသတင်းတွေကိုတော့ပြောဆိုတာမရှိပါဘူးအစိုးရနဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအန်းပလောင် MNDA ကိုကန်နဲ့ AA ရခိုင်အဖွဲ့တွေကြားမှာတိုက်ခိုက်မှုတွေပြင်းထန်နေချိန်မှာပဲနှစ်ဖက်ပြည်အစာချုပ်ချုပ်ဆိုရေးအတွက်မိုင်းလာဒါမှမဟုတ်ကျိုင်းတုံမှာတွစ်ဆုံမဲ့သတင်းတွေလည်းထွက်ပေါ်နေပါတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့မိုင်းလာမှာတွစ်ဆုံဖို့လိုလားကြောင်းတုံ့ပြန်တာတွေရှိနေပါတဲ့
ကမိုးစော်တရင်ပြဖို့ထားတာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုနှာစင်ကြည့်ရအောင်ပါစီရီတင်းမာဇဲရခိုင်ပြည်နယ်တွင်မှဒီအပိုင်းတွင်အေးအေးရခိုင်လက်နက်ကင်အဖွဲ့ဘက်ကနေပြီးတော့မြို့နယ်၄ခုမှာထိုးစစ်စင်နာရီလှုပ်ဆောင်လာနေတဲ့အတွက်မြမစစ်တပ်နဲ့တိုက်ပွဲပြင်းထန်လာနေပါတယ်ဒီကနေ့မှာဘူးဒီရောင်မင်းပြားနဲ့ကြောက်တော်မြောက်ဦးနေဆက်ဖက်မှာမြမတက်စခန်းတစ်ခုကိုအေးအေးဘက်ကတိုက်ခိုက်နေတယ်လို့ကလဒန်မြေတွင်တက်မရော်စစ်သင်မုန်းနဲ့တမ်မရိုတယင်းဌာနချုပ်တွေကိုတိုက်ခိုက်ခဲ့တယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်။မင်းကရေးတဲ့တင်မောတိုက်ခိုက်ခံရကြောင်းနဲ့ဒီမနေ့လင်းမွေတောင်တက်စခန်းမှာတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းတမ်မရိုဘက်ကလည်းအတည်ပြုပြောဆိုပါတယ်။ရခိုင်ပြည်နယ်တိုက်ပွဲနောက်ဆုံးအခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်နိုင်ကွင်းကနေပြောပြပေးပါရှင်
။ရခိုင်ပြည်နယ်တွင်မနေ့ကနဲ့ဒီကနေ့မြို့နယ်လေးမြို့နယ်မှာအေအေရခိုင်လက်နက်ကိုင်အဖွဲ့ဘက်ကထိုးစစ်တွေပုံမှုလှုပ်ဆောင်လာတာကြောင့်မြန်မာစစ်တပ်နဲ့တိုက်ပွဲပြင်းထန်လာနေတာပါ။မနေ့ကညနေပိုင်းနဲ့ဒီကနေ့ထိမြောက်ဦးနဲ့ကြောက်တော်နယ်စပ်တွင်မြန်မာရေသတင်းမောနဲ့မြန်မာတိုက်ရင်စခန်းတွေကိုအေအေဘက်ကတိုက်ခိုက်ခဲ့ပြီးစစ်တွေရန်ကုန်ကားလမ်းကိုယာယီပိတ်ဆို့ထားတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။နေ့ကတော့တိုက်ပွဲတွေတော့ဒီမှာအပြင်းထန်ဖြစ်နေတာရှိတယ်။အဲ့ဒီမြောက်ဦးနဲ့ကြောက်တော်ကြားပေါ့နော်။အဲ့ဒီလမ်းမွေတောင်ဆိုတဲ့နေရာမှာတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်ဒီမနေ့မှာ။ဒီမှာစစ်တပ်ဘက်ကတော့အကြအဆုံးတွေတော်တော်များတာရှိတယ်။ညကတော့ကလဒံမြစ်ထင်းမှာသွားနေတဲ့စစ်တင်ဘိုးတကြီးကိုလည်းပဲကြောက်တော့နားမှာနေပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့ဒါပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။ကြောက်တော့စက်ကခကူဌာနချုပ်ကိုလည်းပဲကျွန်တော်တို့ဘက်ကနေပြီးတော့ဒါလက်နေကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။နောက်ခဲ့တဲ့ညကနောက်ပြီးတော့ဒီတောင်းတောင်ရိုးအဲ့ဒီမှာဒီတိုက်ရင်စခန်းပေါ့နော်3ခွန်6အဲ့ဒီစခန်းပေါ့အဲ့ဒီလက်နေကြီးစခန်းတွေကိုလည်းပဲကျွန်တော်တို့ဘက်ကနေပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။ဒီမနေ့မှာတော့ဒီအဲ့ဒီတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကြောင့်မို့လို့ဒီကျောက်တော်နာကဒီမဟာမနီလောက်ကနေပြီးတော့လမ်းတွေကိုပိုက်ထားတယ်ဗျာကျွန်တော်တို့ဘက်ကတော့နောက်မြောက်မြို့အတွက်ဒီဘက်နာကနေပြီးတော့ကျွန်တော်တို့ပိုက်ထားတာရှိတယ်။ယာယီပိုက်ထားတာပါအဲ့ဒီစစ်တွေရန်ကုန်ဟိုက်ဝေးထဲမှာပေါ့နော
်ဒီမင်းနဲ့ဘူးတီတောင်မြို့နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့မနေ့ကလည်းမင်းပြမြို့နယ်ပန်းမြောင်ကြီးရွာရှိဖက်ပွတ်203ဆောင်ကုန်းပေါ်မှာနှစ်ဖက်သက်ဖွဲ့ကြားတိုက်ပွဲပြင်းထန်ခဲ့ပြီးမြန်မာစစ်တပ်ဘက်ကလက်နက်ကြီးပြင်ရဟရင်နဲ့ပြစ်ခတ်ခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ
်ဒီဘူးတီတောင်ဥယျံတာရွာဘက်မှာလည်းတိုက်ပွဲတွေအပြင်းထန်ဖြစ်နေတာရှိတယ်။မနေ့ကတော့မင်းပြမျိုးနယ်ဒီအဲ့ဒီပန်းမြောင်းရွာနဲ့အချင်းမြောက်ဖက်ပေါ့အဲ့မှာတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်။ဆိုတော့ဗမာစစ်တပ်ဘက်ကတော့အထူးကြားဆုံးတွေရှိတယ်။ကျွန်တော်တို့ဘက်ကလည်းပဲကြားဆုံးတာ၂ယောက်ရှိတယ်။သူတို့ကမနေ့ကနေပြီးတော့ဟယ်လီကော်ပတာ၂စီးနဲ့လာပစ်တာ
မနေ့ကမင်းပြမြို့နယ်တိုက်ပွဲတွင်ရခိုင်လက်နက်ကင်အေဖက်ကစစ်တီနူးကြဆုံးခဲ့တယ်လို့အေဖက်ကထုတ်ပြန်ထားပါတယ်။မနေ့ကနဲ့ဒီမနေ့တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကအခုလိုပြောပါတယ်
။ကျောက်တော်ဝင်းကျင်ကရဒန်မြစ်တွင်းမှာသဘာဝဗိဟန်တွေဖြစ်လို့ရှိရင်ကုညီကယ်ဆယ်ရေးအချိန်နဲ့တပြေးညီလုံးနိုင်အောင်ဆိုပြီးတော့မှထားတဲ့ကန်တော့ရင်ကိုအေအေတွေကနေပြီးတော့မှဟာလားမင်းညာကကြရားနေပြီးတော့မှမိုင်းဆွဲပြီးတော့မှမိုင်းပစ်ချတာပေါ့လက်နဲ့ငယ်တွေနဲ့အဲ့လိုပြစ်တယ်ကျွန်တော်တို့ကလည်းပြန်လို့ပြစ်တဲ့နေရာကိုပြန်ပြစ်တာပေါ့အဲ့အဲ့ကျောက်တော်နဲ့ညောင်းကြားထဲမှာရှိတဲ့လန်ဒရာတွေမခွဲအောင်လေးမိတော်တော့မှကျွန်တော်လုံမွေးတက်ခွက်တခွက်ထားတာလားရှိတယ်မနေ့၄နိုင်လောက်မှအဲ့လေးမိတော်မှရှိရဲ့နော်လုံမွေးတက်ခွက်ကိုလာချတဲ့အပိုင်ဆိုပြီးတော့ကျွန်တော်တို့ကလည်းတရင်အပိုင်ရတာတော့ပြန်ပြီးတော့မှစောင့်ချလိုက်တာအဲအေးတွေထိနာသွားတယ်လို့သိရတယ်ဒီနေ့ကလည်းမွေးတောင်ဖြစ်ခြင်းဖြစ်တယ်မင်းညာကန်တော့ရင်ကိုလာနောက်ဆက်ပြတာရှိတယ်အခုကတော့ point နှစ်တုံးများတော့ကျွန်တော်တို့ဒီနေ့တည်းချနေတော့မှာပေါ့
ကျောက်တော်မြို့နယ်ရေရင်ပြေကမှုဖြစ်စဉ်မှာထိခိုက်မှုမရှိဘူးလို့တပ်မတော်ဘက်ကပြောဆိုနေတယ်လို့တောင်းတောင်ယူတိုင်ရင်စကန်းကိုအေအေဘက်ကပြေကခဲ့တာကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူးမနေ့ကနဲ့ဒီကနေ့တိုက်ပွဲတွေမှာနှစ်ဖက်စစ်သည်တွေကြာဆုံးမှုများခဲ့ကြောင်းနှစ်ဖက်တာဝန်ရှိသူတွေကပြောနေပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူးမနေ့ညကတောင်းတောင်ယူကြေးရွာတပ်စခန်းဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့တောင်းတောင်ယူရွာသားတို့ကပြောပါတယ်
မင်းကညာစင်နယ်လောက်တိရပါဆက်ကြည့်နေပါခင်ဗျာစင်နယ်လောက်ကြာတယ်စင်နယ်လောက်ဒီကြီးနေမောလောင်းနေနိုင်မှာပြည်လို့တိတိတွေစားဖြစ်ပါတယ်ခင်ဗျာပေါက်တယ်တွေကညော့နေတာပဲကျဲကလေးကလည်းပိုက်တယ်ဟိုကလည်းပိုက်တယ်ဆိုတော့
လက်ရှိမြောက်ဦးနဲ့ကြောက်တော်ကြာလင်းမွေတောင်တိုက်ပွဲပြီးဆုံးသွားပြီဆိုပေမဲ့ထိခိုက်မှုတွေမသိရသေးသလိုရန်ကုန်စစ်တွေကလန်းကိုတော့ယာယီပိတ်ထားဆဲလို့အေးဘက်ကပြောပါတယ်မင်းပြမြို့နယ်ပန်းမြောင်ကျေးရွာဘက်မှာဩဂုတ်လ23ရက်နေ့ကစတင်ပြီးတော့ဒီကနေ့ထိတိုက်ပွဲတွေရက်စက်ဖြစ်ပွားနေတာကြောင့်ဒေသခံရွာသားတွေကလည်းနေစင်နဲ့မျှစစ်ရှောင်နေရတယ်လို့ပန်းမြောင်ရွာသားတို့ကပြောပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တနှစ်နီးပါးတိုက်ပွဲစဉ်တွင်စစ်ရှောင်ဦးရေ 9,000 နီးပါးရှိလာနေပြီလို့လည်းစစ်ရှောင်ကူညီပေးရေးဖွဲ့ကနေခန့်မှန်းထားပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ထားတာပါအခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လင်းပေးကြပါတယ်ဥရောပနဲ့ရုရှားအကြားဆက်ဆံရေးမပြေလည်ဘူးဆိုရင်ဥရောပတိုက်ဟာဘယ်တော့မှတည်ငြိမ်အေးချမ်းမှာမဟုတ်ဘူးလို့ပြင်သစ်သမ္မတအမန်နျူယယ်မက်ခရွန်နာပြောပါရယ်ယူကရိန်းမှာရုရှားရဲ့ရန်လူတွေလှုပ်အပ်လို့ရကြောင်းရုရှားနဲ့ဆွေးနွေးတာမျိုးကိုမဟာမိတ်တချို့ကပယ်ချမှာပဲလို့လည်း G7 အစည်းအဝေးအဆုံးမှာပြပတန်တမန်တွေနဲ့တွေ့ဆုံချိန်မှာသမ္မတမက်ခရွန်နာပြောသွားပါရယ်2014ခုနှစ်ခရိုင်းမီးယားအရေးကြောင့် G7 ကနေထုတ်ပစ်ထားတဲ့ရုရှားကိုပြန်လက်ခံဖို့အတွက် G7 အစည်းအဝေးတွင်မှသမ္မတဒေါ်နယ်ထရမ့်ကတွန်းအားပေးခဲ့တာပါစလာတီဆာဟုတ်ရဲ့သတင်းလှော်ကိုကိုကျော်ကျော်တင်ကပြောပြပေးပါရှင်
ယူကရိန်းရှေ့ပိုင်းမှာရုရှားကဆက်ပြီးဝင်ဆွဖက်နေတာကြောင့်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးတင်းမာလာတာပါဒါပေမဲ့သမ္မတထရမ့်တက်လာကြတဲ့ကရုရှားနဲ့အမေရိကန်ကြားဆက်ဆံရေးတိုးတက်ဖို့တွန်းအားပေးလာတယ်လို့ဥရောပခေါင်းဆောင်တချို့တောင်မှသူနဲ့အတူပါလာပုံရပါတယ်ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ဟာလည်းသမ္မတထရမ့်နဲ့သဘောတူသူတွေတည်းတူအပါအဝင်ဖြစ်ပုံရပါတယ
် Je crois qu'il nous faut construire
ဥရောပမှာလုံခြုံရေးနဲ့ယုံကြည်မှုအတွက်ပုံစံသစ်တစ်ခုတည်ဆောက်ရမယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်လဲဆိုရုရှားနဲ့ကျွန်တော်တို့ကြားဆက်ဆံရေးကိုအေးချမ်းပြီးရှင်းလင်းအောင်မလုပ်ဘူးဆိုရင်ဥရောပတည်းကဘယ်တော့မှတည်ငြိမ်အေးချမ်းမှာမဟုတ်ပါဘူး။ဒါကကျွန်တော်တို့မာမိတ်တချို့ရဲ့ဂျိုးစီဘွားအတွက်မဟုတ်ဘူးဆိုတာရှင်းစေချင်ပါတယ်။တန်ခတ်ရေးယူမှုတွေပို့ချဖို့တချို့ကအမြဲတိုက်တွန်းပါလိမ့်မယ်။သူတို့ကကျွန်တော်တို့မိတ်ဆွေတွေဖြစ်တာတောင်မှပဲအဲ့ဒါကသူတို့ဂျိုးစီဘွားပါ။ဒါပေမဲ့ကျွန်တော်တို့ဂျိုးစီဘွားမဟုတ်ပါဘူး။
ရုရှားကို G7 မှာပြန်ထည့်ဖို့သမ္မတထရမ့်ကပြောခဲ့တဲ့ပေါ်ပိုလန်နိုင်ငံရေးသမားတူဖြစ်သူဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထတ်စ်ကစနေနေ့မှာဝေဖန်ပါတယ
် Today I will try to convince my interlocutors that it would be better to invite Ukraine
Ukraine သမ္မတရဲ့အမြင်ကိုကြားဖို့နောက်တစ်ချိန် G7 စည်းဝေးမှာ Ukraine ကိုဧည့်သည်အနေနဲ့ဖိတ်တာကပိုကောင်းမယ်ဆိုတာကျွန်တော်ဆွေးနွေးပတ်တွေကိုဒီကနေ့စည်းရုံးပြောဆိုပါမယ်လွန်ခဲ့တဲ့နှစ်ရက်ကကျွန်တော်သူနဲ့စကားပြောပါတယ်သူတိတ်ကိုစိတ်ဝင်စားမယ်ဆိုတာကျွန်တော်သိပါတယ်
ရုရှားကိုပြန်လက်ခံဖို့ပြည်တိန်ကလည်းကောက်ွက်ပါတယ်2018ခုနှစ်ကရုရှားတရှိတယောက်ကိုအင်္ဂလန်မှာဓာတုအစိတ်နဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပြည်တိန်နဲ့ရုရှားကြားဆက်ဆံရေးကမကောင်းပါဘူးအဲဒီလောက်ရဟာရုရှားလက်ချဲလို့ပြည်တိန်ကအပြစ်တင်ထားပါတယ်ပြည်တိန်နဲ့ယူကရိန်းမှာလှုပ်ထားတာတွေအရရုရှားကိုတင်းပြစ်အဖွဲ့ဝင်အဖြစ်ပြန်လက်ခံဖို့မဖြစ်နိုင်ဘူးလို့သမ္မတမက်ခရွန်ကပြောပါတယ်ဒါပေမဲ့လည်းဥရောပတဲကနေရုရှားကိုတွန်းထုတ်ရင်တခြားနေရာတွေမှာမဟာမိတ်ဖွဲ့မှဖြစ်တာကြောင့်အဲ့ဒါကလည်းမဟာဗျူဟာအမှားဖြစ်မယ်လို့ဆိုပါတယ်ဒါကိုပြင်သစ်ကပြောင်းလဲပြချင်းပြီးယူကရိန်းပြည်ပခန့်နဲ့ပတ်သက်လို့အဓိကအချက်တချို့ကိုရုရှားကလိုက်နာမယ်ဆိုရင်ကိုလန်းကိုဆက်လျှောက်မယ်လို့သမ္မတမက်ခရွန်ကပြောပါတယ
် Bien bonjour ou re bonjour peut-être plus en détail sur လူ G7 ဟ
မ်ကျွန်တော်တို့ကရိုးလေးပြောရရင်မိတ်ဆွေတွေရဲ့ရန်သူတွေဟာကျွန်တော်တို့ရန်သူတွေဖြစ်ပြီးတော့သူတို့နဲ့ဆွေးနွေးတာမလုပ်ရဘူးလို့ယူဆတဲ့အင်အားကြီးနိုင်ငံတစ်ခုမဟုတ်ပါဘူးဒါဟာပြင်သစ်ရဲ့အားကောင်းမှုလို့ကျွန်တော်ယူဆပါတယ
်ယူကရိန်းငြိမ်းချမ်းရေးနှီးလန့်ရှာဖို့ရုရှား၊ယူကရိန်း၊ဂျာမနီနဲ့ပြင်သစ်ကိုယ်စားလှယ်တွေနောက်လာကြရင်ဆွေးနွေးမယ်လို့သမ္မတမက်ခရွန်ကပြောပါတယ်။ဥရောပနိုင်ငံတွေစီကနေအဖြေတစ်ခုခုတိတ်မကြခင်မှာထွက်လာဖို့မမျှော်လင့်နဲ့လို့အမေရိကန်နိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘိုဒန်ကအင်္ဂါနေ့မှာယူကရိန်းနိုင်ငံသားတွေကိုပြောပါတယ်။သမ္မတဗိုလိုဒီမီယာဇယ်လင်စကီအနေနဲ့ယူကရိန်းရှေ့ပိုင်းမှာဘယ်လိုလုပ်ရမျိုးကိုမှအလင်းစလိုမလုပ်သင့်ဘူးလို့ KF မြို့တော်ခီးစဉ်တွင်မစ္စတာဘိုဒန်ကပြောခဲ့ပါတယ်။ဒီသတင်းမှတ်ကိုမှာသမ္မတထရန့်ပိုလန်ကိုလာတဲ့အခါသမ္မတဇယ်လင်စကီနဲ့တွေ့ပွဲရှိတယ်လို့လည်းမစ္စတာဘိုဒန်ကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bambies app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဒီ UI American တန်ရဲ့ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOE ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုတဲ့ VOE ကိုတည်သိချင်းတွေတောင်းလို့ရတယ်ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင်။
ဥရောပသမဂ္ဂ EU ကဗြိတိန်နိုင်ငံခေါ်တော့သတ်မှတ်ထားတဲ့အော်တိုဘာလ31ရက်နေ့မတိုင်ခင်လွှတ်တော်ရဲ့လုပ်ငန်းစဉ်တွေကိုရှော့ချမဲ့အစီအစဉ်တစ်ခုဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကဒီနေ့ပဲကြေညာလိုက်ပါတယ်။လက်ရှိလွှတ်တော်လုပ်ငန်းစဉ်တွေကိုရပ်ဆိုင်းခွင့်ပြုဖို့နဲ့အစိုးရရဲ့ဥပဒေပြည့်အစီအစဉ်တွေကိုချပြမဲ့အော်တိုဘာလ14ရက်လွှတ်တော်ပြန်ဆချိန်မှာအလစ်ဘက်ပြည်မှရေးကိုယ်တိုင်မင်းငွန်းပြောကြားဖို့ဖိတ်ကြားထားတဲ့အကြောင်းလဲဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အလို့တော်ဥက္ကဋ္ဌဂျွန်ဘာကော့ကတော့ဝန်ကြီးချုပ်ရဲ့လုပ်ရဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ပြရရောက်တဲ့အကြောင်းပြောဆိုလိုက်တယ်လို့ EU ကနေခွဲထွက်ရေးအစီအစဉ်တွေကိုဆွေးနွေးဖို့နဲ့တိုင်းပြည်ကိုပုံပေါ်ရမယ့်လွှတ်တော်ရဲ့တာဝန်တွေကိုဟန်တားတဲ့လုပ်ရဖြစ်တဲ့အကြောင်းလဲဝေဖန်ပြောဆိုလိုက်ပါတယ်။ EU နိုင်ငံအနေနဲ့တင်းမာမှုတွေကြီးထွားလာဖို့ရည်ရွယ်မှထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုဟာမက်ယာဗစ်ဇာရစ်ကပြောဆိုလိုက်ပါတယ်။တိုင်းပြည်တိုင်းဟာနိုင်ငံတကာဥပဒေနဲ့အညီကိုယ်ပိုင်ခွင့်ရေးတွေကိုကျင့်သုံးပိုင်ခွင့်ရှိတယ်လို့ယူရန်နိုင်ငံအနေနဲ့ယုံကြည်ထားတဲ့အကြောင်းလဲဝန်ကြီးချုပ်ရှင်ဆိုအားဘဲနဲ့တွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်နေတဲ့ယူရန်နိုင်ငံခြားရေးဝန်ကြီးကဒီနေ့ပဲပြောလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မနစ်ကပဲနှုတ်ထွက်ထားတဲ့2015ခုနှစ်ယူရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာစာချုပ်ကိုအစားထိုးနိုင်မဲ့သဘောတူညီချက်အသစ်တရရရှိဖို့ယူရန်သမ္မတဟာဆန်ဂရူဟာနီနဲ့ဆွေးနွေးနိုင်မဲ့အလားအလာကောင်းတွေရှိနေတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားတာဖြစ်ပါတယ်။2019ခုနှစ်မွန်တိုင်းကနေပြည်လဲနယ်လန်ထူနိုင်မှုကြိုးစားနေစေဖြစ်တဲ့အမေရိကန်ပိုင်ပေါ်တူဂိုကျွန်းစီကိုဒေါ်ရီယန်လိုမြည်ပေးထားတဲ့အပူပိုင်းမွန်တိုင်းတစ်ခုဦးတည်ရရှာလာနေပါတယ်။ပေါ်တူဂိုကျွန်းအနောက်ဘက်ခြမ်းကိုဒေါ်ရီယန်မွန်တိုင်းဒီကနေ့ဝင်ရောက်ပြတ်သန်းချိန်မှာဟာရီကိန်းမွန်တိုင်းနီးပါးအင်အားပြင်းထန်မယ်လို့လည်းခန့်မှန်းထားပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်စီစဉ်ထုတ်လို့ရမှုကကိုချိုချိုသိန်းဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio စီစဉ်ပြီးပြီးချင်း Intel Set 17နဲ့ Mia Set 3ဂျိုဒူးစလောင်းတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV စီစဉ်ကိုကြည့်ရှုနိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။တော်တာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this